မြန်မာနိုင်ငံကိုပထမဆုံးခရီးစဉ်အဖြစ်နဲ့ဆယ်ရဲကြာရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ဟာဒီကနေ့မှအရက်ဖတ်ဆိုင်ရာအဖွဲ့အစည်းအသီးသီးနဲ့တွေ့ဆုံပြီးကဏ္ဍပေါင်းစုံကတင်ပြလာတဲ့မြန်မာလူအခွင့်ရေးအခြေအနေတွေကိုနားထောင်ခဲ့ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာမြန်မာတရားစီရင်အမျိုးသမီးရေးရာနဲ့မီဒီယာတွေရဲ့အခန်းကဏ္ဍပါဝင်ပြီးမြန်မာနိုင်ငံရဲ့တရားစီရင်မှန်တိုင်းခိုင်မာမှုမရှိသေးတာကိုအလေးပေးဆွေးနွေးခဲ့ကြတာပါ။ဒီကနေ့ကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ်နဲ့မြန်မာလူမှုအဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲအကြောင်းကိုမတ်သိန်ကြီးထိုက်ကပြောပြပေးမှာပါ
။မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးထူးကိုယ်စားလှယ်အသစ် Miss Yan Healy နဲ့ဒီကနေ့ရန်ကုန်မြို့မှာပြုလုပ်တဲ့အရက်ဖက်အဖွဲ့အစည်းအသီးသီးကကိုယ်စားလှယ်တွေနဲ့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ Equality မြန်မာရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကလူ့အခွင့်အရေးချိုးဖောက်မှုတွေမှာတရားဥပဒေမန်တိုင်ကတမာတမရှိရှိမရက်တည်နိုင်တဲ့အခြေအနေတွေကိုအဓိကထားဆွေးနွေးခဲ့တာပါ။
အခုချိန်ကြီးတရားဥပဒေလိုရင်တမျိုးမလိုရင်တမျိုးဖြစ်နေတဲ့ကိစ္စလေးကျွန်တော်တင်ပြပါရစေ။နောက်တစ်ခုကတော့တခါလေတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်ပြည်သူလူထုကတရားဥပဒေစီရင်မှုအပိုင်းကိုခံယူနိုင်မှုမရှိဘူးဆိုတဲ့ချက်ကိုထောက်ပြရစေ။နောက်တစ်ပုံစိုးတာကတော့အဖြစ်ပေးရေးယူရမယ့်သူတွေကအဖြစ်ပေးရေးယူမခံမနဲ့လွတ်မြောက်နေတဲ့ကိစ္စအသားကိုကျွန်တော်တို့ပြောပါရစေခင်ဗျာ။မုန်တီးမှုလှုံ့ဆော်တဲ့အရာတွေကကျွန်တော်တို့တကယ့်ကိုကာကွယ်တားဆီးမှုမရှိဘဲနဲ့လုံဆောင်နေတဲ့အပိုင်းကြီးကျွန်တော်အဲ့ဒါကိုတင်ပြတယ်။အဲ့ဒါကြီးကြောင့်လို့တယောက်ပေါ်တယောက်အထင်မြင်လွဲမှားပြီးမုန်တိမှုတွေအဲ့ဒီမှာတစ်ဆင့်ညီချင်းကြီးကိုကြိကြိုက်တဲ့အချမ်းဖတ်မှုတွေကြီးသွေးထုတ်လုံဆောင်မှုတွေဖြစ်ပျက်နေတယ်။အဲ့လိုမျိုးလုံဆောင်နေတဲ့သူတွေကိုကျွန်တော်တို့အရေးကြီးဆောင်ရွက်ခြင်းမရှိဘဲနဲ့ဒါကိုလစ်လူရှုခြင်းကလည်းအစိုးရရဲ့တာဝန်ပြက်ကွက်မှုတစ်ခုဖြစ်တဲ့အကြောင်းကျွန်တော်တို့ပြောပြပါမယ်
။ကုလလူခွင့်ရအထူးကိုယ်စားလှယ်တဲ့ Miss Yan Healy ကတော့လက်တလောနှစ်ပိုင်းနေအတွင်းမြန်မာနိုင်ငံမှာဖြစ်ပွားလာတဲ့လူမျိုးဆွဲဘာသာဆွဲမုန်းတီးမှုအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအတော်လေးထဲထဲဝင်ဝင်ဆွေးနွေးခဲ့တယ်လို့ Equality မြန်မာရဲ့ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ
်။သူ့အနေနဲ့ကတော့ခုနကတည်းကဒီစိတ်ဝင်စားတဲ့အချက်ဒီမှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်ဒီမုန်းတီးမှုလို့ဆိုဟောပြောမှုတော်တော်စိတ်ပါဒါကိုသူတို့ပို့ပြီးစိတ်ဝင်စားတွေ့ရတယ်။အဲဒါကြောင့်မလို့ဒါနဲ့ပတ်သက်ပြီးတော့ဘာလို့လုံနေကြလဲ။ဒါနဲ့ပတ်သက်ပြီးတော့ဘာတွေလုပ်နိုင်မလဲလို့ယူဆလဲဆိုရဲမေးခွန်းတွေကိုအသေးစိတ်မေးပါတယ်။အဲတော့ကျွန်တော်တို့ဒီမှာကမုန်တီးမှုဆိုတဲ့ဟာကကျွန်တော်တို့ဒီဆိုရှယ်မီဒီယာတွေဖြစ်တဲ့အတွက်ဆိုရှယ်မီဒီယာတွေပေါ်မှာလည်းခံတက်မှုတွေကျွန်တော်လုပ်တင်နေ။ဒီချိန်ထဲမှာပဲဒီအစိုးရကလည်းဒီမုန်တီးမှုလို့ဆိုပြောဆိုခဲ့သူတွေကိုတိကျတဲ့အရေးကြီးဆောင်ရွက်မှုရှိကိုရှိတဲ့နေဒါတွေဖြစ်ဖို့အတွက်ပြားပေးပေးဖို့ဒါတွေကိုတိုက်တွန်းပေးဖို့အတွက်ကျွန်တော်တို့တိုက်တွန်းသွားတာသူ့အနေနဲ့လက်ခံတဲ့ပုံစံတွေတွေ့ရပါတယ်ခင်ဗျာ။
ကုလသမဂ္ဂရဲ့ကလေးတငယ်အခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့သူ Miss Yan Healy ဟာဆိုရင်2014ခုနှစ်မေလက6နှစ်တာသက်တမ်းကုန်ဆုံးသွားတဲ့မြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်အရေးအထူးကိုယ်စားလှယ် Thomas Ohe Quintana ရဲ့နေရာမှာဇွန်လအတွင်းအစာတူခန့်အပ်ခံရသူဖြစ်ပါတယ်။ Mr. Quintana ကတော့မြန်မာပြည်ရင်းပြည်ဝင်ခွင့်ရဖို့လနဲ့ချီဆောင်ဆိုင်ခဲ့ရပြီးအခု Miss Lee ကတော့သူမှခန့်အပ်ခံရပြီးတလအကြာမှာပဲမြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့မြန်မာနိုင်ငံကိုအခု10ရက်ကြာခီးစဉ်လာရောက်ခဲ့သူပါ။ဒါကြောင့်အခုလူ့အခွင့်အရေးအထူးကိုယ်စားလှယ်တဲ့ရဲ့ဆွမ်းဆောင်နိုင်မှုအပေါ်မှာရောမြန်မာလူမှုအဖွဲ့အစည်းတွေရဲ့ရှုမြင်ချက်ကိုတော့ဥအောင်မျိုးမင်းကအခုလိုပြောပါတယ်
။ Mr. Quintana ကတော့သူကိုယ်တိုင်ကရှေ့နေဖြစ်တဲ့အတွက်ဥပဒေပိုင်းဆိုင်ရာကိုပုံမှုပြီးတော့စိတ်ဝင်စားတဲ့သဘောမျိုးကျွန်တော်တို့တွေ့ရပါတယ်။ဒါကြောင့်မလို့သူ့အနေနဲ့ဒီ legal reform လို့ခေါ်တဲ့ဥပဒေတွေပြုပြင်ပြောင်းလဲဖို့ judicial system တရားစီရင်ရေးရဲ့လွတ်လပ်မှုအကြောင်းကိုပို့ပြီးတော့စိတ်ဝင်စားမယ်။ဒီဘက်ကတော့အခုကျွန်တော်တို့ဒီYan Healy ကတော့သူ့အနေနဲ့အမျိုးသမီးဖြစ်တဲ့အတွက်ခုနလိုအမျိုးသမီးကိစ္စတွေကိုပို့ပြီးတော့စိတ်ဝင်စားတာမျိုးကျွန်တော်တွေ့နိုင်တယ်။နောက်တစ်ခုကတော့ဒီငကိုရီးယားသူကကလေးခွေရေးဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌရဲ့ဖြစ်တဲ့အတွက်ကလေးခွေကိုပို့ပြီးတော့စိတ်ဝင်စားတဲ့သဘောမျိုးရှိတယ်။ဒါပေမဲ့သူ့အနေနဲ့ဒီတိုင်းပြည်ကသူ့ရဲ့ဘယ်လောက်ပဲစိတ်ဝင်စားတိုင်းပြည်ရဲ့အနေအထားကိုသူ့အနေနဲ့ပို့မှုပြီးတော့လေ့လာနေတဲ့သဘောဒါကိုကျွန်တော်တို့တွေ့ရတယ်အကြောင်းအရာတိုင်းကိုသူတီချာလေ့လာတယ်နားထောင်တယ်ဘာလို့လဲဆိုတော့သူ့အနေနဲ့တစ်ဆန်းဖြစ်နေတဲ့ဆိုတဲ့ကိစ္စမျိုးအဲဒီတော့အရင်တော့ကမစ္စတာကန်တနိုင်အာကောင်ချက်ကတော့အတွေ့အကြုံအများကြီးရှိတယ်ဒါကိုလေ့လာမှုရှိတဲ့အတွက်သူ့အနေနဲ့ဒါကိုအကြောင်းအရာတွေပို့ပြီးသဘောပေါက်တဲ့ဟာမျိုး Miss Yan Healy ရဲ့အကြောင်းအရာတော့သူကစစ်ဖြစ်တဲ့အတွက်ပုံမှုပြီးတော့အာယုံစိုက်မှုပို့ပြီးတော့ရှိတယ်ပုံမှုပြီးတော့စိတ်ဝင်စားနေတယ်အလုံးကတည်ဆန်းဖြစ်နေတဲ့အတွက်ကိစ္စတိုင်းကိုသူလေ့လာစုံစမ်းလို့တဲ့ဆန္ဒတွေ့နေရဒီနှစ်ယောက်ရဲ့ထူးခြားချက်ဖြစ်ပါတယ
်မြန်မာနိုင်ငံဆိုင်ရာကုလလူ့အခွင့်အရေးအထူးကိုယ်စားလှယ်တဲ့ Miss Yan Healy ရဲ့အခုခီးစဉ်အတွင်းရရှိခဲ့တဲ့အချက်အလက်တွေကိုတော့လာမယ့်အောက်တိုဘာလမှာကျင်းပမယ့်ကုလအထွေထွေညီလာခံမှာပထမဦးဆုံးအစီရင်ခံစာတင်သွင်းမယ်လို့မျှော်လင့်ရပါတယ်ရှင်
မတ်သိန်ကြီးထိုက်တင်ပြသွားတာပါ